စကိုင်းတိုင်းပလဲမြို့နယ်မှာဒေသခံကာကွယ်စခန်းတစ်ခုကိုစစ်တပ်ကလေကြောင်းကနေရုတ်တရက်ဝင်ရောက်ပစ်ခတ်ခဲ့ပြီးစီးနှင်းခဲ့သလိုဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။ချင်းပြည်နယ်မှာလည်းစစ်တပ်နဲ့ကာကွယ်အဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးစစ်တပ်ကလေကြောင်းကနေဘုံကျဲတာတွေလုပ်နေပါတယ်။စကိုင်းနဲ့ချင်းပြည်နယ်ကဒီအခြေအနေကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံပြောပြပေးပါဦးခင်ဗျ။
စကိုင်းတိုင်းပလဲမြို့နယ်နဲ့မကွေးတိုင်းအဆက်မှာရှိတဲ့ပန်းရွာနဲ့တနယ်ကျေးရွာကြားကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုဧပြီလ5ရက်နေ့ဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်ဖက်ကရဟရင်3စင်းနဲ့လေကြောင်းကနေရုတ်တရက်ဝင်ရောက်ပစ်ခတ်ပြီးတော့စီးနင်းခဲ့ပါတယ်။စခန်းသိမ်းပိုက်ခံရပေမဲ့ကာကွယ်ရေးအဖွဲ့တွေအထိခိုက်မရှိခဲ့ပါဘူး။ပန်းရွာမှာစစ်တပ်ကတပ်ဆွဲထားတဲ့အတွက်အနီးအနားကကျေးရွာတော်တော်များများဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။မနက်ကဖြစ်ပွားသွားတဲ့အခြေအနေနဲ့ပတ်သက်လို့ပလဲမြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါဗျာ။
သူတို့ဘက်ကတစ်ဖက်ပြတ်ပြစ်ခတ်ပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့စကားငယ်လေးတခုစိမ့်ပိုက်ချင်ခံလိုက်ရတယ်ခင်ဗျာနော်။ကျွန်တော်တို့ဒီတိုင်းတရားမရှိဘူးလို့ကျွန်တော်ရဲဘော်တွေအားလုံးလူလက်စာရှောင်မိန်နိုင်ရဲ့ခင်ဗျာ။သူတို့အဲ့ဖိုင်တာနဲ့ပြစ်ပြီးတော့သူတို့စစ်တပ်ကလူတွေပါရဲရင်ပေါ်နေချထားခဲ့တယ်။အဲ့ဘလူးစစ်ကြောင်းလိုသတင်းရထားပါတယ်ခင်ဗျာ။ဟုတ်လက်ရှိအဲ့နာမှာတက်ဖြန့်ထားတော့အဲ့နာတဝန်းကျင်မှာရှိတဲ့ဂျွာတွေအားလုံးမှာဒီသူတွေတိမ်းရှောင်နေရပါပြီခင်ဗျာ။နေရင်လည်းပြစ်တော့ကြရောဒီရဲရင်ပေါ်ရောချတော့ကြတော့ဒီသူတွေအနေနဲ့ကတော့ဒါရှောင်ရတော့တာပေါ့ဗျာ။အဲ့လိုမျိုးဒီနောက်မှာစစ်တပ်ကချထားခဲ့တယ်ဆိုတော့အဲ့လိုဖြစ်
စစ်တပ်ကပန်းရွာတဲ့တက်ဆွဲထားတဲ့အတွက်ပန်းရွာနဲ့တနယ်ရွာအပါအဝင်အနီးနားကကျေးရွာတွေဖြစ်တဲ့လက်ပန်းလှအောင်ကျင်းပြောပွဲမှွေတုံမင်းရွာစားတဲ့ကျေးရွာတွေအပါအဝင်တော်တော်များများကကျေးရွာတွေကသူတွေတိမ်းရှောင်နေရတာလည်းဖြစ်ပါတယ်။စကမ်းသိမ်းဆီးရမိတဲ့အခြေအနေနဲ့ပတ်သက်လို့စစ်တပ်ကရှိနေသေးတဲ့အတွက်လက်တလောမသိရှိနိုင်သေးပဲစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါကတော့စကိုင်းတိုင်းရဲ့အခြေအနေဖြစ်ပါတယ်။ချင်းမီနယ်ဘက်မှာလည်းဖလန်းနဲ့ဟာခါကြားမှာစစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဆက်ပြီးရှိနေပါတယ်။ဧပြီလ4ရက်နေ့ညနေပိုင်းတုန်းကတိုက်ပွဲတွေကပြင်းထန်ခဲ့ပြီးတော့ညနေပိုင်းမှာတော့ဟာခါနဲ့ဖလန်းမြို့သားကိုစစ်တပ်ဘက်ကလေကြောင်းကနေ၄ချိန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဟာခါ CDF တာဝန်ရှိသူတဦးကပြောပြပါတယ်
။ဖလန်းနဲ့ဟာခါကြားအလေလောက်ပဲအဲ့ဒီလောက်မှာပဲသူတို့ကဒီကြားမျက်ခံပြီးတော့ပေါ့လေကျွန်တော်တို့ကတားနေရတာပေါ့သူတို့ကလည်းရှိတူးလို့မရတော့တဲ့အခါမှာလေကြောင်းပစ်ကူနဲ့ပေါ့နော်လာပြီးတော့မှအေးဘုံကျဲတာပေါ့အဲထိခိုက်ပျက်စီးမှုကတော့အဲ့ဒီဘုံကျဲတာနဲ့တော့မကျဲရသေးဘူးတက်ပွဲကတော့ပြင်းထန်တယ်လို့ပဲပြောရမှာပေါ့ဟိုတလဲရနဲ့ဆက်လာတဲ့စစ်ကြောင်းပေါ်တော့ဒါလည်းအစီ30တက်ပွဲကတော့ခဏခဏဖြစ်တယ်ပေါ့လေအဲ့ကဲကိုရပင်းထန်တယ်လို့ပဲပြောရမှာပေါ့
စစ်တပ်ဟာပြီးခဲ့တဲ့မတ်လ9ရက်နေ့ကလေးကကလေးမျိုးကနေချင်းပြည်နယ်ဘက်ကိုစစ်အင်အားအလုံးရင်းနဲ့ခြိတက်ပြီးတော့နေမြေရှင်းလင်းတာကြောင့်ချင်းကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာပါလမ်းပိုင်းအကွာဝေးမိုင်40ရှိပြီးတော့ကားနဲ့4နာရီခန့်သာမောင်းရတဲ့ခရီးရှိတဲ့ဖလန်းနဲ့ဟာခါလမ်းပိုင်းကိုစစ်တပ်ဘက်ကနေစစ်ကြောင်းထိုးနေမြေရှင်းလင်းရေးလုပ်နေတာတလာနီးပါးရှိတော့မှဖြစ်ပြီးတော့နေမြေရှင်းလင်းတဲ့လမ်းကြောင်းတစ်ချောင်းမှရှိတဲ့နေအိမ်တချို့လည်းမိရှို့ခံရတာတွေရှိခဲ့ပါတယ်ရှင်